တော်ရရှင်များခင်ဗျာနိုင်ငံခြားတင်မောလိုင်းတင်ပေးမယ်ဆိုပြီးမြန်မာတင်မောသားဆယ်ဦးစီကအမေရိကန်ဒေါ်လာငွေယူခဲ့တဲ့ကုမ္ပဏီကတော့ရန်ကုန်မြို့အမှတ်159လမ်း90မှာရုံးကန်းဖွင့်ထားတဲ့ Oscar Nelson ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုက္ခရောက်နေတဲ့တင်မောသားတွေကို RFI ကတွေ့ဆုံမေးမြန်းရမှာ Oscar Nelson ကုမ္ပဏီမန်နေဂျာဦးအောင်သိန်းကိုတင်မောသားတဦးအမေရိကန်ဒေါ်လာ2200တိတိပေးခဲ့ရတယ်လို့ပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလအတွင်းမှာမြန်မာတင်မောသား12ဦးကအော့စကာနယ်ဆန်ကုမ္ပဏီမန်နေဂျာကိုဒေါ်လာငွေနဲ့ပေးချေခဲ့တာဖြစ်ပါတယ်။အော့စကာနယ်ဆန်ကုမ္ပဏီမန်နေဂျာဦးအောင်သိန်းကမြန်မာတင်မောသားတွေကိုထိုင်းနိုင်ငံဘန်ကောက်မြို့ထိခေါ်လာပြီးတင်မောသားတွေနဲ့တလအတူနေပြီးမှတင်မောတင်မပြီးပဲထွက်ပြေးသွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့အလိန်ခံရတဲ့မြန်မာတင်မောသားတဦးက RFI ကိုပြောပါတယ်။အခုလိုအော့စကာနယ်ဆန်ကုမ္ပဏီကမြန်မာတင်မောသားတွေကိုငွေလိမ်တဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားများအသင်းမိုးစာကို RFI ကဆက်သွယ်မေးမြန်းရမှာတာဝန်ခံအရာရှိကအခုလိုစတင်ရှင်းပြပါတယ
်ကျွန်တော်ရှိမှလေအဲ့ Oscar Nelson နဲ့ပတ်သက်ပြီးဦးအောင်သိန်းဆိုတဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ဒီမှာတင်မောသားနှစ်ဦးလေလာပြီး complaint လောက်ထားတာရှိပါတယ်မင်းကိုကိုဦးဆိုတဲ့ယောက်လေနောက်တစ်ယောက်ကစောစောအောင်ဆိုတာလေသူတို့ကဟိုတင်မောတက်ရမယ်ဆိုပြီးတော့ငွေယူပြီးတော့တင်မောမတက်ရဘူးဆိုပြီးတော့ကျွန်တော်ငွေပြန်တောင်းပြပေးပါဆိုပြီးကျွန်တော်တို့ရှိလာတင်ပြထားတာရှိပါတယ်ဒါပေမဲ့ဟိုအဓိကတော့သူက SCCD လေဟိုသူတို့ဗမှုတောင်းကြင်လို့ရှိဟိုတင်ပြီးကျွန်တော်တို့မိတူပေးထားတယ်လေကျွန်တော်တို့ကဒီလိုတိုင်တန်းတဲ့ case ဆိုရင်တော့ကျွန်တော်တို့ကသူတို့ဟာလေရေချောင်းဦးတီဌာနကတင်လိုက်ရင်သူတို့စီကံထိန်းသိမ်း company ကိုတင်တယ်ဆိုသိရပါတယ်စီကံထိန်းသိမ်းမှာသူတို့ဆုံးဖြတ်ပါတယ်ကျွန်တော်တို့ဘယ်လိုဆောင်ရွက်ပေးရမလဲဆိုတာလေအဲ့မှာကျွန်တော်တို့ရှီယာမှုဆောင်တော့ကအဖွဲ့ဝင်ဖြစ်ပါပါတယ်အဲ့တော့ကျွန်တော်တို့ကအဲ့မှာဆွေးနွေးပြီးတော့လေအဲကျွန်တော်ဝိုင်းဝန်းပြီးတော့ပြန်လဲရရှိအောင်ပေါ့နော်ကျွန်တော်ဆောင်ရွက်ပေးပါတယ
်ကျွန်တော်တို့ဒီကကကုဏပြောတဲ့ဟိုဆရာပြောတဲ့နှစ်ယောက်တင်မကပါဘူးသူအလုံးပေါင်း
ဟုတ်တယ်ကျွန်တော်တိတော့7ယောက်လောက်ရှိတယ်ပြောတယ်ဒါပေမဲ့သူကလည်းရေချောင်းသိပ်ပန်စင်းဘာညာဆိုတော့သူတို့ကပြန်မတရားမပြန်တော့ဘဲနဲ့တခြားလိုင်းတွေလိုက်ဖို့စူးစမ်းနေတယ်လို့အဲ့ကလေးတွေကစဉ်းသိရတယ်လေအခုဒီမှာတော့လောစေအဲ့3ဦးပေါ့မျိုးထွန်းဆိုတဲ့ဦး3ဦးကျွန်တော်တို့ရှိမှလာပြီးတော့တင်မောသားလောက်ကန်ကြီးကြရေးညွှန်မှုဆောင်သူစတင်ပြီးကျွန်တော်တို့မိတူနဲ့တိုင်ထားတယ်လေအဲကျွန်တော်အေးအေးယူဆက်လက်ဆောင်ရွက်နေပါတယ်
မြန်မာနိုင်ငံပင်လယ်ကူးတင်မောသားများအသင်းမူစာအရာရှိပြောသလိုတင်မောလိုက်ဖို့ပွဲစားကိုငွေပေးတဲ့နေရာမှာစာချုပ်ချုပ်ပေးရုံနဲ့စိတ်ချပြီလားဆိုတာမေးစရာရှိပါတယ်။အော့စကာနယ်ဆန်ကုမ္ပဏီကလည်းငွေအလင်ခံရတဲ့မြန်မာတင်မောသားတဦးကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ကျွန်တော်စာချုပ်တွေတူပြီးရတယ်။ဆိုပြီးဆိုရှင်သူအဲ့ဦးလေးတွေကစာတုံးတွေတော့ပါတယ်။အဲ့ဒီသူတို့နဲ့သူစာချုပ်တော့ချုပ်ပြီးရုံပဲ။အဲ့လိုစာချုပ်တော့အထောက်ခံတယ်။စာချုပ်တွေပြီးချုပ်ပြီးချုပ်ပြီးတော့မှတယောက်ဆိုရှင်သူကသူ့အဲ့ထောင်အောင်လုပ်ခိုင်းတာ yes ခံပါ။ကျွန်တော် yes ခံထောင်အောင်လုပ်ခိုင်းတာ။ဒီလိုလုပ်ပြီးရထောင်အောင်။ထောင်ကျက်ဆိုတာပေါ့။ဒီကလေးတွေရောင်းတင်ပြီးတာမတင်ပြီးလို့ရှိရင်သူကုန်တော်ယူပါရဲ့ပေါ့
။ Oscar Nelson ကုမ္ပဏီရဲ့အလိန်ခံရတဲ့မြန်မာတင်မောသားတချို့ဟာရရအလုတ်ရှာဖို့အတွက်ထိုင်းနိုင်ငံကတဆင့်ပွဲစားနဲ့မလေးရှားနိုင်ငံလိုက်သွားရကအလုတ်မရလို့ရန်ကုန်ပြန်သွားသူတွေရှိတယ်လို့စုံစမ်းသိရပါတယ်။အဲတချို့လဲရရတင်မောလိုင်းတက်သွားသူတွေရှိတယ်လို့တချို့လဲအခုထိထိုင်းနိုင်ငံမှာတောင်းတင်နေစေဖြစ်ပါတယ်။နိုင်ငံခြားတင်မောလိုင်းတက်ချင်တဲ့မြန်မာလူငယ်တွေအလိမ်မခံရအောင်ဘယ်လိုသတိထားနေတယ်လဲဆိုတဲ့အချက်နဲ့ပတ်သက်ပြီးရန်ကုန်မြို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားများအသင်းမိုးစာတာဝန်ခံအရာရှိကို RFA ကမေးမြန်းရမှာအခုလိုရှင်းပြပါတယ်
အဲ့တော့ဂျာလိုင်းဆိုတာကကျွန်တော်တို့စီမလာကြံတောင်းရင်တော့ကျွန်တော်တို့ကပြောတယ်လေဒီတင်မောကုမ္ပဏီက SCC နဲ့တရားဝင်မှတ်ပုံထားတာရှိသလားပထမတစ်ချက်ပေါ့နော်အဲ့ဒါကိုစုံစမ်းမှာအဲ့ဒါ SCC ဒီမှာစုံစမ်းမှာပြီးလို့ရှိရင်ဒီတင်မောမှာနာမည်ပြည့်ရှိလာပေါ့နော်အဲ့တော့ဒါကအစီအစီတွေပဲသိတယ်လေ
အဲ
ကျွန်တော်အဲ့လိုကြံပေးပါလေเนาะကျွန်တော်တို့ရှိရလဲသူတို့အစီအစီတွေပေးဖို့ထားတဲ့ကုမ္ပဏီစီးရင်နဲ့တိုက်ကြည့်တယ်လေပါလို့ရှိရင်တော့ကျွန်တော်ပါတယ်เนาะဒီကုမ္ပဏီကတော့မှတ်ပုံတင်ထားတဲ့ကုမ္ပဏီဖြစ်တယ်မပါဘူးဆိုရင်ကျွန်တော်အစီအစီကိုသွားအတိတ်တချင်နဲ့ဖြစ်မယ်တေချာအောင်ပတ်စံနဲ့မပေးရင်เนาะတေချာခင်ဗျားတို့ဘုံမှုတောင်းချင်ကအညွှန်ကြားမှုရေချောင်းဦးစီးမှာအစီအစီမှာတေချာစုံစမ်းမှာလို့ကျွန်တော်တို့ပြောပါတယ်เนาะကျွန်တော်နေအပတ်စဉ်စီဝေးမှာလဲကျွန်တော်တို့ကဒီတင်းစာမီဒီယာတွေခေါ်ပြီးဒီအရာတွေမဖြစ်အောင်စဉ်းစားတဲ့ရေးပေးကြပါဆိုပြီးကျွန်တော်လည်းပြောပါတယ်သူကဘယ်လိုပြဿနာလဲဆိုတော့ပတ်စံပေးပြီးမှလေသူတို့ကဒီလိုဗျာထွက်မယ်နေမှာပတ်စံချက်ချင်းတောင်းပြီးတော့သူတို့နဲ့သူတို့တစ်ခါကြတော့ပတ်စံအပေးယူစာချုပ်တော့သူတို့မရှိဘူးမရှိတော့သူတို့ပြန်တောင်းတဲ့အခါကျတော့ခက်ခဲရှိတ
ယ်မြန်မာနိုင်ငံပင်လယ်ကူးတင်မောသားများအသင်းမူစာတာဝန်ခံအရာရှိရဲ့အကြံပေးချက်ဖြစ်ပါတယ်ရန်ကုန်မြို့မှာနိုင်ငံခြားတင်မောလိုင်းတင်ပေးနေတဲ့တင်မောကုမ္ပဏီပေါင်း200ကျော်ရှိပြီးကုမ္ပဏီ30ကျော်ကိုမြန်မာအာဏာပိုင်တွေကနာမည်ပြည့်စင်းသွင်းထားတယ်လို့စုံစမ်းသိရပါတယ်တင်မောသားတဦးရဲ့အနေဆုံးလစာကိုအမေရိကန်ဒေါ်လာ435ဒေါ်လာရတဲ့နယ်လို့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO အဖွဲ့ကြီးကထောက်ခံထားပေမဲ့ဒီထက်နည်းတဲ့လစာမျိုးနဲ့လုတ်ကင်နေရတဲ့မြန်မာတင်မောသားတွေလည်းမနည်းဘူးလို့ထိုင်းနိုင်ငံရောက်မြန်မာတင်မောသားတွေကပြောပါတယ်။သောရရှိမြတ်ခင်ဗျာဒီသတင်းအတန်လွှတ်နေချိန်မှာမြန်မာတင်မောသား12ဦးကိုတင်မောတင်ပေးမယ်ဆိုပြီးငွေလိမ်သွားတဲ့ Oscar Nelson ကုမ္ပဏီကိုလည်းရန်ကုန်မြို့မှာဖျက်သိမ်းလိုက်ပြီလို့စုံစမ်းသိရကြောင်းပါခင်ဗျာ။